မင်္ဂလာပါရှင်အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်တော်ခင်ဗျာတွေကတင်ဆက်ပေးပါမယ်ဒီနေ့2020ခုနှစ်အတွင်းကမ္ဘာပြင်ဖန်ဆီးထိန်းသိမ်းခံရတဲ့အမျိုးသမီးသတင်းတောက်ဦးရေဟာအရင်နှစ်ခန့်ထက်35ရာခိုင်နှုန်းတိုးလာတယ်လို့နေစီမထားသတင်းတောက်များဖွဲ့ ISF ကပြောပါတယ်သတင်းမီဒီယာအလို့ဟာအမြင်များတဲ့အလို့တစ်ခုအဖြစ်ဆက်ပြီးတော့ရှိနေတယ်ဆိုတော့ကမ္ဘာပြင်သတင်းသမားတွေကြုံတွေ့ရတဲ့ချင်းချောက်တိုက်ခိုက်ခံရမှုတွေမတရားဖန်ဆီးထိန်းသိမ်းခံရမှုတွေနဲ့ပတ်သက်ပြီးတော့နှစ်စဉ်ထုတ်ပြန်တဲ့ISF အဖွဲ့ရဲ့2020ခုနှစ်အတွက်အစဉ်ကစားမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးသတင်းတောက်တွေထိန်းချုပ်တိုက်ခိုက်ခံရတာဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေတွေရှိနေပါလား။2020ခုနှစ်အတွင်းမြန်မာမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေ၊ရုန်းကန်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဒီသတင်းစာအမျိုးသမီးကဏ္ဍမှာစစ်ဆေးတင်ဆက်ထားပါရစေ今年2020ခုနှစ်ဟာမြန်မာနိုင်ငံကသတင်းသမားတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေအတွက်ခက်ခဲတဲ့နှစ်တစ်နှစ်ပါပဲလို့ကိုရင်ကလည်းသတင်းသမားတယောက်လည်းဖြစ်နောက်လက်ရှိ Internews အဖွဲ့မှာသတင်းမီဒီယာတင်နန်းတွေပို့ချပေးနေပြီးတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အခွင့်အဝင်တယောက်လည်းဖြစ်တဲ့မဝေမာသိန်းကပြောပါတယ်
ဒီနှစ်ကဟောပါတယ်ဒီ2020ကကျွန်တော်တို့ကိုဗစ်ဖြစ်တယ်နောက်တော့ရေကောက်ဖြစ်တယ်အဲ့ဒါအပြင်ကျွန်တော်တို့ဒီနိုင်ငံမှာပြည်သူခါပြီးပေါ့နော်အဓိကဒီအိုက်ပေါ်ကြီးပုံပြီးဒီ2020ကပုံများတယ်ပေါ့နော်အဓိကတော့ဒီသခိုင်းပေါ့နော်ဒီသခိုင်းတက်မှရှိရရှမ်းမြောက်တက်မှရှိရပေါ့အဲ့အချင်းပုံကူကြတယ်မှာရေနောက်တင်သမားရဲ့ပြင်ရပိုင်းတွင်ရောပြင်တော့လက်ခွင့်ရောပြင်သမားရဲ့လုံခြုံရေးပါဆိုပြီးတော့ပို့ပြီးဖြစ်ခိုက်လာတယ်ပေါ့နော်အဲ့ဒီတမျက်ဖြစ်တယ်နောက်တော့စူးဝါးရောလုံခြုံရေးအရာရောပေါ်ပြီးဖြစ်ခိုက်တဲ့အဖြစ်အပျက်တွေကလည်းမင်းတို့ကတော့ပြသချင်ပါတော့
မြန်မာအပါဝင်ကမ္ဘာကျွမ်းမှာချင်းချောက်တိုက်ခိုက်ခံရတဲ့ဒါမှမဟုတ်ဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမားတွေယာနဲ့ချီရှိနေဆဲဖြစ်ပြီးသတင်းမီဒီယာအလို့ဟာအန္တရာယ်များတဲ့အလို့တစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေတယ်လို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေသတင်းလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကပြောပါတယ်သူတို့ရဲ့အလို့ကြောင့်အသက်ခံရတဲ့သတင်းသမားအရေးအတွက်ဟာဒီ2020ခုနှစ်အတွင်းနှစ်ဆကျိုးလာတယ်လို့သတင်းတောင်များကာကွယ်ပေးရေးအဖွဲ့ CPJ ကမကြာခင်ရက်ပိုင်းတုန်းကထုတ်ပြန်တဲ့အစဉ်ကစားမှဖော်ပြထားပါတယ်အလားတူနေစီမထားတဲ့တောင်များအဖွဲ့ ISF ရဲ့နှစ်ပတ်လည်အစဉ်ကစားမှလည်းဒီနှစ်အတွင်းကမ္ဘာတဝန်းဖမ်းဆီးထိန်းသိမ်းခံရတဲ့သတင်းသမား389ယောက်ရှိပြီး94ယောက်ကတရားခဏ်နေအဖြစ်ဖမ်းဆီးခေါ်ဆောင်လာခံရပြီး၄ဦးကတော့ပျောက်ဆုံးနေလို့ဖော်ပြထားပါတယ်ဒီလိုဖမ်းဆီးထိန်းသိမ်းခံရတာချင်းချောက်တက်ခဲ့ခံရတာတွေကိုကြုံရတဲ့အချိန်မှာအမျိုးသမီးသတင်းသမားတွေလည်းပါပါတယ်ဒီနှစ်အတွင်းအမျိုးသမီးသတင်းသမားတွေမတရားဖမ်းဆီးခံရတဲ့အရေးအကျွတ်ဟာအရင်နှစ်ကထက်တောင်35ရာခိုင်နှုန်းကျိုးလာတယ်လို့ ISF အဖွဲ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကအမျိုးသမီးသတင်းတောက်တွေကြုံတွေ့ရတဲ့အခြေအနေနဲ့ပတ်သက်လို့တော့မဝေမာသိန်းကအခုလိုပြောပြပါတယ်။
အဲ့စာပိုင်းကာလာလောက်မှာလည်းဟိုအမျိုးသမီးသတင်းသမားနဲ့တူပေါ့နော်။ဒီကြားခင်းသိမှုခံလာရတယ်။ခံလာရတော့အပြင်နောက်ထပ်ဒီအခရီးမှုတွေပို့ပြီးတော့ခေါ်ထုတ်လာတဲ့အခါမှာဒီတရားရုံးကြီးမှာတင်ပြရတဲ့သတင်းသမားတွေအထက်မှာအမျိုးသမီးတွေပါပါတယ်အဲ့ဒါမျိုးကိုလူမျိုးကိုမှအဲ့အရေးခံမှုကြီးစားရတဲ့ပေါ့နော်ဒီဒီကနေပြီးတော့ပြန်ပြီးတော့ရေရင်းကျန်းကျန်းသာဆွဲကြရတဲ့ခံမှုတွေအစီသတင်းတော်တွေတမန်မင်းတွေကျောင်းနဲ့ကျန်းသာမျိုးတွေနောက်တော့ဥပမာတရားရုံးထုတ်တဲ့အခါတွေမှာသတင်းသမားတွေချင်းချောက်တာမျိုးတွေပေါ့နော်ဒါတွေကဒီဒီနှစ်ပိုင်းမှာတရားရေးဘက်ကလှုပ်ဆောင်လာတဲ့အခါနောက်တော့တချို့ဒီခေါ်ထုတ်အရေးကြီးဆောင်ရွက်တာတွေများလာတဲ့အခါအဲ့ဒီဘာလို့ပမာကညာတော့အတင်းဆက်လက်ရည်ကျွန်တော်တင်းသမားတွေအတွက်ပုံပြီးဆက်ခွန်မြည်ကြည့်ရတယ်ပုံပြီးဖြည့်ဆောက်ခံရမြည်ကြည့်ရတယ်တင်းသမားရဲ့လုံခြုံရေးကပုံပြီးတော့ဘာလို့ဖြည့်ခိုက်လာတယ်ဘာလို့အနာပိုင်းပယ်ပြီးမှသွားပြီးတင်းရည်ရတဲ့အခါမှာဥပမာရဲစခန်းလုံးမြည်ရမြည်မှဆိုရင်တင်းသွားရတဲ့အခါမှာဒီအတွေ့အကြုံနည်းသေးတယ်မြည်နေသေးတယ်အမျိုးသမီးတင်းသွားပြီးဆိုရင်တင်းရည်ပေါ့နော်ဒီပိုင်းဆိုင်ရာတော့မဟုတ်ဘူးလို့ဒီပိုင်းဆိုင်ရာမြည်အများကြီးမှမောင်းလိုက်တာမျိုးဒါပေမဲ့ဒီများစီမှာအချက်တကွဖြစ်တာကျရရစီအောင်ပုံပေါ်မျိုးနဲ့ပြောဆိုခံမျိုးတွေကျွန်တော်ပြင်ပြရတဲ့အမျိုးသမီးသတင်းသမားတွေရှိတယ
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အရက်ပါဆွေရလက်ထက်မှာသတင်းလွတ်လပ်ခွင့်မျှော်မှန်းတလို့မတူးတက်ခဲ့တဲ့အပြင်အနာဂတ်အဖွဲ့အစည်းတွေကိုဝေဖန်ရေးသားတဲ့သတင်းသမားတွေဖန်ဆီးထိန်းသိမ်းအရေးယူခံရတဲ့အခြေအနေတွေပုံပြီးတော့များလာတယ်လို့သတင်းလွတ်လပ်ခွင့်တက်ကြွလှောက်ရှားသူတွေကဝေဖန်ထောက်ပြတာတွေရှိပါတယ်။မြန်မာနိုင်ငံလိုသတင်းလွတ်လပ်ခွင့်အပြည့်အဝမရှိသေးတဲ့နိုင်ငံတွေနောက်လက်နက်ကိုင်ပိပခဒါမှမဟုတ်နိုင်ငံရေးတည်ငြိမ်မှုအားနည်းတဲ့နိုင်ငံတွေမှာသတင်းသမားတွေဟာချင်းချောက်နှောက်ယှက်တာတွေကိုပိုးပြီးတော့ကြုံတွေ့ကြရတယ်ဆိုတော့သတင်းလွတ်လပ်ခွင့်ဆိုင်ရာသုတေသနအဖွဲ့ရဲ့လိလာချက်တွေမှလည်းတွေ့နိုင်ပါတယ်။သတင်းသမားတွေအနေနဲ့ဒီလိုချင်းချောက်နှောက်ယှက်ခံရတဲ့အခြေအနေတွေအပြင်ဒီနှစ်2020ပြည့်နှစ်အတွင်းမှာကတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုလည်းကြုံရတဲ့အခါမှာရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကြားမှာနောက်ထပ်စင်ခေါ်မှုတွေကိုကြုံတွေ့ရပြန်တယ်လို့မဝေမာသိန်းကပြောပါတယ်
အထူးသဖြင့်ခွန်းနဲ့ပတ်သက်ပြီးကျွန်တော်ကဒီကိုဗစ်ကဆက်ပေါ်ပိုင်းမှာလည်းဖြစ်တယ်အဲ့ဒီခြေကစပြီးတော့ကျွန်တော်ကတင်ဆက်တူ information လာတင်သမားတွေကဥပမာဥပဒေရပေးထားတဲ့တင်အခွန်များမျိုးပို့ပြီးရှင်းရှင်းသွားအရင်ကရရနေရမယ်အရင်က 20% 30% လောက်မရှိတဲ့အခြေအနေမျိုးပြီးတော့ပို့ပြီးစာရှင်းသွားတယ်ဒီတင်ကိုအချိန်နဲ့တင်ကိုမှတ်မှန်ကန်အချက်လက်တွေဟိုရရှိပြီးတော့အခက်ကြီးပို့ဖြစ်သွားတယ်နောက်တစ်ခုကရေကောက်ပေါ်ရေကောက်ပေါ်ရောက်လာတဲ့အခါမှာသက်ဆိုင်အစိုးရဌာနတွေမှာပေါ့နော်သက်ဆိုင်အစိုးရဌာနတွေပြန်ပြီးဒီကောက်ပေါ်ဝင်မှာဖြစ်တဲ့အတွက်ဒီဘက်ကိုအာရုံမထားတော့ဘူးပုံမှန်ပြန်ကြားမယ်တင်အချက်လက်တွေဒီတင်သမားတွေပုံမှန်ပြရမယ်ဟာဘူးကိုအဲ့ဒါကိုဒီအိုက်တောင်းမှုပြတ်ဖောက်ခဲ့တာကိုကျွန်တော်တို့တွေ့ရတယ
်ကိုဗစ် -19 ကပ်ရောဂါကြောင့်ကျန်းမာရေးနဲ့လူမှုစီးပွားဆိုင်ရာအခြေအနေတွေနိုင်ငံတော်ကကြုံတွေ့လာရတာမှာဒီကိစ္စမှာသတင်းသမားတွေလည်းဒီလိုအကျက်တဲကမလွတ်ပါဘူးကိုဗစ်ကာလအတွင်းအလုပ်ပြုတ်သွားကြတဲ့ဒါမှမဟုတ်ရင်လည်းအလုပ်ချိန်လျှော့ချခံရတဲ့သတင်းသမားတွေအများအပြားရှိနေတာပါဒီထဲမှာအမျိုးသမီးသတင်းသမားတွေဆိုရင်ပို့ပြီးတော့တိတိတသားထိခိုက်ခံစားရတယ်လို့မဝေမသိင်္ဂပြောပါတယ်
အမျိုးသမီးတွေတမားတွေမှာပို့ပြီးအခက်ကျဖြစ်တယ်ဆိုတာအလုပ်ထုတ်ခံရလျှော့ခံရလာတာလျှော့ခံရအလုပ်ရမှာခံရအဲ့လိုကိစ္စတွေမှာအဲ့ဒီအမျိုးသမီးတင်တမားတွေကိုတော့မင်းများပါတယ်အမျိုးသမီးတွေပို့ပြီးချိထိုက်ခံစားရတဲ့အလုပ်လည်းမဖြစ်ရတဲ့ဒါကြောင့်အလုပ်လာတာလျှော့ခံရတယ်နောက်တော့ကျမတို့ဒီလိုကာလမှာ work from home ဖြစ်တဲ့အတွက်အမျိုးသမီးတင်တမားတွေပို့ပြီးတော့စိတ်ပိုင်းဆိုင်ရာလေပိုင်းဆိုင်ရာချိထိုက်ခံစားမှုပို့ပြီးကြုံတွေ့နေရတယ်တင်တမားတွေအားလုံးကကြုံတွေ့ရတယ်အဲ့ဒီအချိန်မှာဒီအမျိုးသမီးတွေကတော့အဲ့ဒီကစားမိသားစုတောင်းကိုယ့်ရဲ့ကလေးတောင်းနေမှာပို့ပြီးတော့ဒီကာလမှာခက်ခဲနေရင်းဆိုင်နေတွေပို့ပြီးကျင်းပြလာရတယ်။ဒီမှာဒီအလုံးချော့ခံရတဲ့အခါမှာတချို့ဒီမှာပြောင်းပြန်ကြရတော့ကလေးရှိတဲ့အမျိုးသမီးတွေပေါ့နော်အဲ့လိုမျိုးအမျိုးသမီးတွေကအလုံးဒီရမခံရတာအချော့ခံရတာလေအဲ့လိုမျိုးမှာပို့ပြီးတော့ဦးစားပေးလျှော့တဲ့အချိန်မှာပါသွားတာမျိုးဒီမှာပြန်ပြီးကြားနေတာပေါ့နော်ကြားပြီးနေတာဆိုတော့အဲ့ကြတော့ဒီအမျိုးသမီးကပို့ပြီးဆောင်ကြရတယ်။အပြီးလို့ပြောလို့ဒီမှာတွေ့နေတဲ့ခါကနေနေတာဖြစ်ပြီးအဲ့လိုမျိုးရှိတဲ့အမျိုးသမီးတွေကအချင်းချောက်ခံရတယ်။ဟိုတိတ်ပြီးရမကြခင်လည်းလည်းနှစ်လသုံးလလောက်ကလည်းဒီဆမ်းရတော့မှရှိတဲ့အမျိုးသမီးတွေတော့ကိုယ်ပိုင်တဲ့နဲ့တက်တက်ပြီးတော့သက်ဆိုင်ရတယ်ပေါ့နော်။ဘာမှပိုင်ဆွဲပြီးပြီးသွားပြီးတော့တက်နေတဲ့အခါမှာအချင်းချောက်ပြီးပြောဆိုရမျိုးရှိတယ်ဆိုအဲ့လိုမျိုးဟာရတယ်။ဒါအခုဒီကြုံနေရတော့မယ်။အမျိုးသမီးတင်သမားတွေဆိုရင်ပို့ပြီးတော့ဒီ community တွေကဖြစ်ပြီးဒီအဖွဲ့ကြီးတွေမှာဖြစ်ပြီးဒီတယောက်တည်းတင်သွားပြီးမယ်။ဆိုရင်ပို့ပြီးအချင်းချောက်တာမျိုးပို့ပြီးတော့သူကဒီချက်ပြရှိမှာတော့ဆိုတာမျိုးဆိုရင်ဒီမှာဆက်သွားအောင်ဆိုရင်ဟာမျိုးတွေနဲ့လောက်လာတာမျိုးကိုဒီဒီမျိုးပေါင်းမှတွေ့နေတာပေါ့နော်ဟုတ်ကဲ့
ဒီလိုသတင်းသမားတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေသတင်းရယူခွင့်တန့်တတ်ခံရတဲ့အခြေအနေတွေကိုမကြခင်ဖွဲ့စည်းမဲ့အစိုးရတဲ့အနေနဲ့အသေးချာနားလည်ပြီးနိုင်ငံအတွင်းသတင်းလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်ကာကွယ်ပေးမှုတွေကိုအလေးပေးဆောင်ရွက်လာဖို့ကိုသတင်းသမားတွေကမျှော်လင့်နေကြတာပါ
နောက်ဆုံးအချက်မှာတော့ဟိုကကျွန်တော်တို့ဒီမီဒီယာလောကအတွက်ပြောနေတာတော့ကျွန်တော်တို့တင်သမားတွေရပိုင်ခြင်းရှိတဲ့တင်သမားကြီးတိုင်ပြန်ပေါ့နော်တင်သမားကြီးတိုင်ပြန်နေတယ်ကျွန်တော်တို့ကောက်ထည့်ထော်ပေးဖို့ပေါ့နော်အခုလက်ရှိတင်မီဒီယာဥပဒေမှာတော့တင်သမားတွေရပိုင်ခြင်းနဲ့ပတ်သက်ပြီးတော့မပြေစုံဘူးတင်သမားတွေရပိုင်ခြင်းကိုကျွန်တော်တို့အထူးအားဖြင့်ထော်ပေးကြည့်နေတယ်နောက်တော့တင်သမားတွေကဒီတင်မီဒီယာအများပြည်သူကိုတန်ကြားလာဖြစ်တဲ့အများပြည်သူကိုအချိန်နဲ့တပြေးညီပြောဖြစ်တဲ့အတွက်အဲ့ရဲ့သဘောတရားဝင်ပို့ပြီးတော့နားလည်ပြီးတော့ဌာနဆိုင်ရာအတိုင်းကသတင်းသမားတွေကိုခြေရင်းတည်းဖြည့်ချနိုင်တဲ့ဒုနေ့တွေပေါ့နော်။စနေမျိုးစုံကိုအကောင့်ထဲထည့်ပေးပြီးခြင်းနဲ့နောက်တော့သက်ဆိုင်ရာပြောရေးချုပ်ကွင်းတွေနောက်အစိုးရအသက်မှာတင်းနေတယ်။အဲ့ဒီတွေကတကယ်ပြောရေးချုပ်ကွင်းရှိတဲ့သူတွေအဆက်လက်နဲ့တကွာပြောနိုင်စွမ်းနဲ့သူတွေအဲ့ဒီတွေအနည်းငယ်ဖုံးကန်ပြီးတော့အဲ့ဒီအနည်းငယ်ဖြည့်ချမှုတွေကိုခြေရင်းတည်းမှုပေါ့နော်။အရေးပေါ်အခြေအနေမှာကျွန်တော်ချက်ချင်းဖြည့်ချနိုင်တဲ့အခြေအနေတွေကိုအောင်ရပါတယ်နည်းဒီအစိုးရတက်ကိုကျွန်တော်တို့ညွှန်းနေပါတယ်အဲ့ဒါမှလည်းဒီပြည်သမားတွေရဲ့အရေးယူပိုင်ဆိုင်တဲ့ပြည်လွတ်လပ်ခွင့်တွေအပြည့်အဝပေးပါတယ်ကျွန်တော်မြင်နေတယ်ဒီလိုကိုရှိရလဲပို့ပြီးပြတတ်တာမှာပေါ့နော်ကျွန်တော်တို့ဒီပြည်သမားတွေရဲ့အပိုင်ဆိုင်တဲ့ပြည်သမားလွတ်ခွင့်တွေပြည်သမားရဲ့လုံခြုံရေးတွေကိုအကာအကွယ်မပေးနိုင်တဲ့နဲ့အပြည့်အဝမပေးနိုင်တဲ့နဲ့ကျွန်တော်ကဒီဒီမိုကရေစီရှင်းပေါ့ဒီပြည်သမားကိုရှိအကောင်မှုဆိုတာမဖြစ်နိုင်ပါဘူးအဲ့တော့ကျွန်တော်ကတော့အစိုးရတက်ကိုကျွန်တော်တို့ပြည်မီဒီယာအတွက်တဲ့ရင်းလက်ကတင်ရပါအောင်လို့အပြေရောက်ပြီးဒီဒီကနေဒီနောက်တင်သမားရဲ့လုံချုံမျိုးပေါ်မှာအပြေရောက်တာပဲသိရှိချင်ပါတယ်ရှင်
။နိုင်ငံတကာနိုင်ငံရဲ့ဒီမိုကရေစီစနစ်ခိုင်မာအားကောင်းမှုကိုတိုင်းပါတဲ့နေရာမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာရေးသားတင်ပြခွင့်တွေဘယ်လောက်ရှိတယ်လဲဆိုတာကိုကြည့်ပြီးတော့သုံးသပ်လို့ရှိကြပါတယ်။ဒီမိုကရေစီအတွင်ကူးပြားရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာလည်းသတင်းမီဒီယာလွတ်လပ်ခွင့်ခိုင်မာအားကောင်းလာအောင်ဒီကျွလူအပ်တဲ့ဥပဒေဆိုင်ရာပြင်ဆင်ကြောင်းလဲပြဋ္ဌာန်းမှုတွေနဲ့သတင်းလက်လက်ခွင့်ကိုမှန်မှန်ကန်ကန်ကာကွယ်မှုပေးနိုင်ဖို့အရေးကြီးပါတယ်။ဒါမှသာစီးပွားရေးအမှန်တကယ်လိုလားတဲ့လွတ်လပ်ခွင့်နဲ့ဒီမိုကရေစီစနစ်ကိုထိထိရောက်ရောက်အကောင်အထည်ဖော်နိုင်မှာဖြစ်တဲ့ဆိုတာတင်ပြရင်းနေတဲ့ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာလဲညနာခွင့်ပြုပါရှင်။ဒီမှာအင်ဂျီထွေးပါရှင်။
power.